Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dan ရဲ့2015ခုနှစ်ဩဂုတ်လ14ရက်တောက်ကြနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ24.25/30နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီညအတွက်အစီအစဉ်တင်ဆက်သူအဖြစ်ဆောင်ရွက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုက်နဲ့အတူညပေးသွားမှာပါကျူဘားနိုင်ငံမှာဒီအမေရိကန်တန်ယုံမှာအမေရိကန်အလံလွှင့်ထူတဲ့အခမ်းအနားကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကိုရင်တက်ရောက်ပြီးတော့အမှားစကားပြောကြားနေတာနောက်ဒီဒုတိယကမ္ဘာစစ်အတွင်းမှာဂျပန်စစ်တပ်ကြောင့်အထူးဒုက္ခရောက်သူတွေသေဆုံးခဲ့သူတွေအတွက်အထူးဝမ်းနဲ့ကြေကွဲကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့မှပြောကြားလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရာထူးကအဖေရှားခံလာရတဲ့ဒူရဥွှေမှဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌဒေါန်ဝန်တွေကိုဒီကနေ့မှပုံမှန်အတိုင်းဆောင်ရွက်နေပြီဖြစ်ကြောင်းလွှတ်တော်ဒုညွန်မှုဦးခင်မောင်ဦးကပြောပါတယ်
ဟုတ်ကဲ့ရုံးတက်ပါတယ်ကျွန်တော်လည်းပုံမှန်အလုပ်လုပ်တယ်ဟိုနောက်တစ်ခါဟိုကျမကြီးကတော့ဟိုလက်ရှိကတော့ကောင်းပါတယ်ကောင်းနေနေတာပါပဲ
ဒီအကြောင်းတွင်နဲ့တူဒူရဥွှေမန်းနဲ့ဆက်ဆက်တဲ့သတင်းပေးပို့ချက်တွေတင်ပြသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နှီးပညာနဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကတင်ပြပါမယ်ခင်ဗျာ
ဆယ်စုနှစ်အတော်ကြာကြာတန်တမန်ဆက်သွယ်ဖြတ်တောက်ထားတဲ့ကျူးဘားနိုင်ငံမှာအမေရိကန်အလံဒီကနေ့လွှင့်ထူတဲ့အခမ်းအနားကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလက်တက်ရောက်ပြီးတော့အမှာစကားပြောကြားနေပါတယ်။1962ခုနှစ်ကတည်းကကျူးဘားနဲ့အမေရိကန်ကြားတန်တမန်ဆက်ဆံရေးဖြတ်တောက်ထားတာဖြစ်ပြီးဒီကနေ့မှာတော့ကျူးဘားမြို့တော်ဟာဗာနာကအမေရိကန်တန်ယုံမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီအလံကိုလွှင့်ထူမှာဖြစ်ပါတယ်။နိုင်ငံတန်ယုံတွေကိုတော့ဇူလိုင်လ2ရက်နေ့ကတည်းကဖွင့်လှစ်ခဲ့တာပါဒါပေမဲ့လည်းဝန်ကြီးကယ်ရီကိုတိုင်အခမ်းအနားကိုဦးဆောင်တက်ရောက်နိုင်အောင်ဆောင်ဆိုင်နေရတဲ့အတွက်အခုမှသာအခမ်းအနားကျင်းပတာဖြစ်ပါတယ်ဟာဗာနာမြို့တော်မှာကျင်းပတဲ့အဲ့ဒီလန်ဒန်ခမ်းအနားကိုတော့ကျူဘားလူခွင့်လှရှားသူတွေကိုဖိတ်ကြားခဲ့ခြင်းမရှိပါဘူးဖီဒန်နဲ့ရာဦးကက်စထရိုနှစ်ဦးအုပ်ချုပ်မှုကိုဆန့်ကျင်လှရှားတဲ့သူတွေအနေနဲ့အခမ်းအနားမှာဆန့်ကျင်ဆန္ဒပြမှာကိုကြိုတင်တားဆီးတဲ့အနေနဲ့အခုလိုမဖိတ်ကြားတာပါဒါပေမဲ့လည်းဝန်ကြီးကယ်ရီကအဲ့ဒီကျူဘားလူခွင့်လှရှားသူတွေနဲ့အမေရိကန်တန်ဖွဲ့အကြီးအကဲနေမှာတွေ့ဆုံဖို့ရှိနေတဲ့အပြင်တခြားဒီကျူဘားအစိုးရအရာရှိတွေကက်သလစ်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ဒါပေမဲ့လည်းပဲကက်စထရိုနဲ့တော့တွေ့ဆုံမှာမဟုတ်ပါဘူးဝန်ကြီးဂျွန်ကယ်ရီကနှစ်ပေါင်း80အတွင်းကျူဘားကိုတာရောက်လေပတ်တဲ့ပထမဆုံးအမေရိကန်နိုင်ငံသားဝန်ကြီးလည်းဖြစ်ပါတယ်ဒီခီးစဉ်အတွင်းလွှတ်တော်အမတ်တချို့အပြင်1962ခုနှစ်ဇန်နဝါရီလအတွင်းဟာဗာနာကအမေရိကန်အလံကိုဖျောက်ချခဲ့တဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်3ဦးလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ
တရုတ်သမ္မတရှီကျင်းပင်ရဲ့အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့နိုင်ငံတော်ခီးစဉ်မှာအောင်မြင်မှုတွေရရှိဖို့အတွက်တရုတ်တို့အနေနဲ့စိုးဝါနေတဲ့လူအခွင့်အရေးမှတ်တမ်းတွေကိုတိုးတက်အောင်လုပ်ကြဖို့အမေရိကန်အကြီးအကဲတန်တမန်တဦးကပြောဆိုလိုက်ပါတယ်တရုတ်ရာရှိလို့နဲ့နှစ်ပတ်လည်လူအခွင့်အရေးဆန်ရဆွေးနွေးပွဲစတင်တဲ့မနေ့ကြာသာပတိနေ့တုန်းကအမေရိကန်နိုင်ငံသားဝန်ကြီးဌာနဒီမိုကရေစီရေးရာလက်ထောက်နိုင်ငံသားဝန်ကြီးတွန်မာလင်နိုစကီကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်တရုတ်သမ္မတရဲ့အမေရိကန်ခီးစဉ်အတွင်းမှာတရုတ်နိုင်ငံရဲ့လူအခွင့်အရေးဆန်ရဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးလူတွေပို့ပြီးတော့သိရှိသတိထားမိလာအောင်ထုတ်ဖော်ခွင့်ရခဲ့တဲ့ဆွေးနွေးပွဲဖြစ်တယ်လို့လည်းမစ္စတာမာလင်နိုစကီကပြောပါတယ်တရုတ်အစိုးရကလူခွင့်ရရှိနေတွေကိုဖြုတ်ခွင်းနေတာအမေရိကန်သတင်းသမားတွေကိုတရုတ်နိုင်ငံတွင်ကန့်သတ်ပိတ်ပင်တာတွေနဲ့တိဘက်နဲ့ရှင်ကျန်းဒေသတွေကဘာသာရေးလွတ်လပ်ခွင့်ကိုထိန်းချုပ်နေတာတွေအပါအဝင်ကိစ္စရပ်အတော်များများပေါ်မှာအမေရိကန်တို့စိုးရိမ်နေလို့လဲလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တစ်ဖက်မှာလည်းတရုတ်အစိုးရအရာရှိတို့ကတော့လက်နက်မဲ့လူမဲ့တဦးကိုအမေရိကန်ရဲတို့တပ်ဖြတ်တာကြောင့်နိုင်ငံတော်ဆန္ဒပြမှုတွေပေါ်ပေါက်စေခဲ့တဲ့ဖြစ်ရပ်အပါအဝင်အမေရိကန်ပြည်ထောင်စုအတွင်းကရဲတွေရဲ့အကြမ်းဖက်မှုတွေကိုရှေ့တန်းတင်ပြီးပြောဆိုနေကြပါတယ်။
အခုပတ်တွင်အီရတ်နိုင်ငံကခတ်တိုက်ခိုက်ရေးသမားတွေကို IS အစွမ်းရောက်အကြမ်းဖက်သမားတွေကဓာတ်ရုပ်လက်နက်အသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့ဂျာမနီဘက်ကပြောဆိုပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့က IS အကြမ်းဖက်သမားတွေနဲ့တိုက်ပွဲတွင်ခတ်ဘက်ရှ်မာဂါတိုက်ခိုက်ရေးသမားတွေဟာဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်ခံရတာကြောင့်ထိခိုက်ဒဏ်ရာရခဲ့တယ်လို့ခတ်တိုက်ခိုက်ရေးသမားတွေကိုလေ့ကျင့်သင်ကြားပေးနေတဲ့ဂျာမနီကာဝေးရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရ Alistair Baskey ကအမေရိကန်အနေနဲ့ဒါလူးလက်နဲ့သုံးဆွဲရဆိုပြီးဆဆွဲချက်တွေထွက်ပေါ်လာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်အကြောင်းမနေ့ကကြာသာပတိနေ့တုန်းကပြောဆိုလိုက်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဆမန်သာပါဝါကလည်းဒီကိစ္စနဲ့ပတ်သက်လို့စောင့်ကြည့်သွားမှာဖြစ်တယ်လို့ပြောပါရယ် စစ်သေးကြွားတွေဟာတိုက်ခိုက်မှုအတွင်းရေပြားကိုလောင်ကျမ်းစေတဲ့တပ်တမျိုးအသုံးပြုတယ်လို့ယုံကြည်ရတဲ့ခိုင်လုံတဲ့အထောက်အထားတွေအမေရိကန်မှာရှိနေကြောင်းဒီအမေရိကန်အကြီးအကဲအရာရှိတူကိုကိုကာဘီ Wall Street Journal မှာဖော်ပြထားပါတယ်စစ်သွေးကြတွေဟာဒီနည်းပညာကိုစီးရီးယားကနေရရှိလာနိုင်တယ်ဆိုပြီးတော့လည်းခံမှန်းထားတာပါဒါပေမဲ့လည်းတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ပြောဆိုသွားတာမျိုးတော့မရှိပါဘူးအီရန်နဲ့စီးရီးယားက IS အကြမ်းဖက်တွေကိုနှိမ်နှင်းတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့တိုက်ပွဲတွေမှာပတ်ချ်မန်ကတပ်ဖွဲ့ဝင်တွေဟာအဓိကကြတဲ့ခံကဏ္ဍမှာပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
ဂရိနိုင်ငံပေါ်ငွေကြေးထောက်ပံ့မှုအတိုင်းအတာကိုဆွေးနွေးကြမယ်ဥရောပငွေကြေးသုံးနိုင်ငံများကဗန္ဒာယေးဝန်ကြီးတွေအစည်းအဝေးမဆခင်နိုင်ပိုင်းအလိုမှာပဲဂရိနိုင်ငံအတွက်ဥရောပသမဂ္ဂရဲ့ဒေါ်လာ63ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုဂရိလွှတ်တော်အမတ်တွေအတူပြုတ်လိုက်ပါတယ်အခုငွေကြေးထောက်ပံ့မှုအစီအစဉ်မှာအခွန်အခတိုးမြင့်လာတာနဲ့အသုံးစိတ်ဖြတ်တောက်တာတို့လိုမလိုလားအပ်တဲ့အချက်တွေပါရှိနေပေမဲ့လို့လည်းလွှတ်တော်အမတ်တို့အနေနဲ့နိုင်ငံအတွက်ရွေးချယ်ဖို့လိုအပ်တယ်လို့ဂရိဝန်ကြီးချုပ်အလက်စစ်ဆီပရက်စ်ကမဲခွဲမှုမဆခင်လွှတ်တော်ကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ကြာသပတေးနေ့မနေ့ခင်းခဲ့တဲ့ကစတင်ဆွေးနွေးခဲ့ကြတာမှာအခက်အခဲပေါင်းစုံနဲ့နှောင့်နှေးကြံ့ကြာမှုတွေရှိခဲ့ပေမဲ့လို့လဲငွေကြေးထောက်ပံ့မှုအစည်းအဝေးကိုအတည်ပြုနိုင်ရေးအတိုက်ခံပါတီရဲ့ထောက်ခံမှုကိုဝန်ကြီးချုပ် T+ မလွှဲတာမရှောင်တာအားထားခဲ့ရပါတယ်ဝန်ကြီးချုပ်ရဲ့ Syria Party တွင်းကလက်ဝဲရိတ်နိုင်ငံရေးသမား10ဦးထက်မနည်းတို့ကငွေကြေးထောက်ပံ့မှုအစည်းအဝေးကိုစန့်ကျင်ရေးလှုပ်ရှားမှုတရားဖော်ဆောင်တာအပါအဝင်ပါတီရဲ့အပြင်းထန်ဆန့်ကျင်မှုနဲ့လည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဂရိငွေကြေးထောက်ပံ့မှုအစီအစဉ်ကိုထောက်ခံမလားပေးချမလားဆိုတာကိုလည်းယူရိုငွေကြေးသုံးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့အတောက်ကြနေနှောင်းပိုင်းမှာဆွေးနွေးပြီးမဲခွဲကြဖို့လည်းရှိပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีตา25กิโลเฮิรตซ์1765ไลโดมีตา32กิโลเฮิรตซ์9325ไลโดมีตา57กิโลเฮิรตซ์9885เนี่ยสนีเนี่ยตะนิงกรณีတွေမှာไลเลมีตา190กิโลเฮิรตซ์1905တို့ကနေလဲထုံတွင်ပေးနေပါတယ်ရှင
်တောက်ချာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲပေါ်ယုံကြည်စိတ်ချပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆွတ်ဖက်မှုကင်းဖို့အတွက်မြန်မာအစိုးရနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေလုံခြုံရေးတပ်ဖွဲ့တွေပါငြင်းငြင်းချမ်းချမ်းပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။အာဏာရကြန့်ခိုက်ရေးပါတီတွင်ခေါင်းဆောင်မှုအပြောင်းလဲလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုတိုက်တွန်းလိုက်တာပါ။အဖြစ်ပြက်သတင်းတွေကိုအားလုံးသိရှိထားပြီးအခြေအနေတွေကိုစောင့်ကြည့်နေတဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တနေ့ကကြန့်ခိုင်ပါတီဌာနချုပ်မှညပိုင်းကအရေးပေါ်စီဝေးခေါ်ပြီးခေါင်းဆောင်မှုအပြောင်းလဲလုပ်တဲ့ကိစ္စမှာလုံခြုံရေးတပ်ဖွဲ့တွေကိုခေါ်ယူအသုံးပြုတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အမေရိကန်ရောပြည်တွင်တန်ယုံတွေကပါကြေညာချက်ထုတ်ပြန်ထားပါတယ်။ပြည်အောင်စုကြန့်ခိုင်နဲ့ဖွံ့ဖြိုးရေးပါတီယာယီဥက္ကဋ္ဌတာဝန်ကနေဖယ်ရှားခံခဲ့ရတဲ့ပြည်အောင်စုလွတ်တော်နာယကသူရဥွှေမန်းဟာဒီကနေ့မှာတော့ပြည်သူ့လွတ်တော်ရုံးမှာပုံမှန်နေ့စဉ်တာဝန်တွေကိုဆောင်ရွက်နေပြီဖြစ်တယ်လို့ပြည်သူ့လွတ်တော်ရုံးတွင်းညွှန်ချုပ်ဦးခင်မောင်ဦးက VOE ကိုအတည်ပြုပြောပါတယ်။သူရဥွှေမန်းရဲ့ကိုယ်ပိုင် Facebook စာမျက်နှာပေါ်မှာတော့ပြည်သူလူထုထံသို့ဆိုတဲ့စာတော်လေးရေးထားတာမှာအသူအခြေအနေကိုမေးမြန်းကြတဲ့ပြည်သူတွေကိုကျေးဇူးတင်ပြီးပြည်သူတွေရဲ့အကျိုးအတွက်နောက်ဆုံးအချိန်ထိဆောင်ရွက်သွားပါမယ်လို့ရေးသားထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့အဓိကစိတ်ကမ်းမြို့ကဒိုလောင်ယုံတစ်ခုမှာပြင်းထန်တဲ့ပေါက်ကွဲမှုနှစ်ကြိမ်ဖြစ်ရတဲ့အကြောင်းရင်းကိုတရုတ်အာဏာပိုင်တို့ဆက်လက်စုံစမ်းစစ်ဆေးနေကြမှာပဲဒေသခံတို့ကတော့ပေါက်ကွဲမှုဖြစ်ခဲ့တဲ့အနေအထားမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေရှိနေနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်။တရုတ်နိုင်ငံရှေ့မြောက်ပိုင်းကထင်ကျန်းမြို့ကအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေထက်ထားတဲ့ဒိုလောင်ယုံတစ်ခုမှာဗုဒ္ဓဟူးနေ့နောက်ပိုင်းပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးဒီကနေ့တောက်ကြံနေ့အစောပိုင်းထိပေါက်ကွဲမှုဖြစ်ထားတဲ့နေရာအနီးမှာမီးလောင်တာတွေလည်းရှိနေဆဲဖြစ်ပါတယ်။တေဆုံးသူ56ဦးထိတိုးလာပြီးဒီထဲမှာမိသက်သမား22ဦးတို့ပါဝင်တယ်လို့တရုတ်အာဏာပိုင်တို့ကပြောပါတယ်။ဆေးရုံတင်ထားတဲ့ဒဏ်ရာရသူ900ဦးထဲမှာလည်း33ဦးတို့ကစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။လူပဏိယောက်ပျောက်ဆုံးနေလဲဆိုတာမသိရသေးသလိုတေဆုံးသူတွေတိုးလာအောင်မယ်လို့လည်းအများကယူဆနေကြပါတယ်။စစ်ဖက်ဆိုင်ရာနျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာကျွမ်းကျင်သူ218ဦးတို့ပါဝင်တဲ့အဖွဲ့နဲ့နိုင်ငံတကာအမှုမြှဆွမ်းရေးအေဂျင်စီ IAEA ရဲ့ဘေကျင်းရုံးခွဲကအဖွဲ့တို့ကိုအခင်းဖြစ်တဲ့နေရာထံဆီလွတ်ထားပြီးဖြစ်တယ်လို့လည်းတရုတ်အစိုးရသတင်းစာရှင်ဝါကဖော်ပြပါတယ
်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကြောင့်အထူးဒုက္ခရောက်သူတွေသေဆုံးခဲ့သူတွေအတွက်လိုက်လိုက်လဲလဲဝမ်းနဲ့ကြေကွဲကြောင်းနဲ့အထူးကိနာတက်မိပါကြောင်းဂျပန်ဝန်ကြီးချုပ်ကဒီကနေ့ပြောဆိုလိုက်ပါတယ်အနည်း90မြောက်ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုဖော်ပြထားတာပါအပြစ်မဲ့ပြည်သူတွေပေါ်သူတို့အနေနဲ့နာကျင်စေမိကြောင်းလဲ ဂျပန်ဝန်ကြီးချုပ်မစ္စတာရှင်ဇိုအာဘေကပြောပါရယ်စစ်ပွဲတွေဖြစ်ပွားခဲ့တာဟာအနောက်နိုင်ငံတွေရဲ့ကိုလိုနီစနစ်ကြောင့်ဖြစ်ပြီးအငြင်းပွားကြကိစ္စရပ်တွေပေါ်ဖြစ်ရှာဖို့ဂျပန်တို့အနေနဲ့အင်အားသုံးဖြည့်ရှင်းဖို့ဆုံးဖြတ်ချက်ဟာမှားယွင်းတဲ့လုပ်ရဖြစ်ပြီးအနာဂတ်မှာတင့်မြန်ရေးကိုဦးတည်တဲ့ငြိမ်းချမ်းရေးကိုရှာဖွေသွားမှာဖြစ်ကြောင်းဝန်ကြီးချုပ်အာဘေကပြောပါရယ်အခုလိုတောင်းပန်တာဟာ1995ခုနှစ်ကအစ်အတွင်းလောက်ရတဲ့နည်းနဲ့ပတ်သက်လို့တောင်းပန်ခဲ့တဲ့မူရာယာမရဲ့ကြီးညာချက်အပါအဝင်သူ့အရင်ဝန်ကြီးချုပ်တွေပြောဆိုခဲ့တဲ့အတိုင်းသာထပ်မံပြောဆိုတာဖြစ်ပြီးဝန်ကြီးချုပ်အာဘေအနေနဲ့ဘာမှထပ်မံဖြည့်ဆွက်ပြောကြတာမျိုးမရှိပါဘူးဂျပန်တွေရဲ့တန်ကိုခံခဲ့ရတဲ့ဒေတာရင်းနိုင်ငံတွေဖြစ်တဲ့အထူးသဖြင့်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကတော့အခုလိုတောင်းပန်မှုနဲ့ပတ်သက်ပြီးကျေနပ်မှုရှိမှာမဟုတ်ဘူးဆိုပြီးတော့လည်းခံမှန်းမှုတွေရှိနေပါတယ်ခင်ဗျာ
မြောက်ကိုရီးယားနဲ့တောင်ကိုရီးယားနယ်စပ်စစ်မဲ့ဆုံးမှာပြီးခဲ့တဲ့သတင်းဖတ်အတင်းပောက်ကွဲခဲ့တဲ့မြေမြုံမိုင်းကိုသူတို့ထောင်ထားတာမဟုတ်ဘူးလို့မြောက်ကိုရီးယားတို့ကညင်းဆိုလိုက်ပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တူကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့burmese.voanews.com မှာတိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးပြည်တော်စုတက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာထူးကနေဖယ်ရှားခံလိုက်ရတဲ့ဒုရဥွှေမဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုဒီကနေ့မှပုံမှန်အတိုင်းဆောင်ရွက်နေပြီဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့ဥွှေမဟာလာမယ့်သတင်းပတ်အတွင်းပြန်လည်စတင်မယ်လွတ်တော်အစည်းအဝေးတွေမှာလည်းဆက်လက်ပါဝင်သွားမယ်လို့ဥွှေမန်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့ဥွှေမန်းရဲ့နိုင်ငံရေးရှိအနာဂတ်ရေရာမှုရှိပါမလားဆိုတာကိုတော့နိုင်ငံရေးအတိုင်းအဝိုင်းကမေးခွန်းထုတ်နေကြပါတယ်။ VOA သတင်းတော်ကိုစီသူကတင်ပြမှာပါ
။ဟုတ်ကဲ့ပါ။ပါတီရဲ့ပူရဲဥက္ကဋ္ဌရာထူးကလည်းဖယ်ရှားခံခဲ့ရပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့ဒုရဥွှေမန်းဟာနေပြည်တော်ကလွတ်တော်ဥက္ကဋ္ဌရုံးမှာပုံမှန်ရုံးလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းပြည်သူ့တော်ဒုတိယညွှန်ကြားမှုချုပ်ဦးခမောင်ဦးက VOA ကိုတီးပြပြောဆိုလိုက်တာ
ပါ။ဟုတ်ကဲ့ရုံးတက်ပါတယ်ပုံမှန်ဒီမှာကျွန်တော်တို့လည်းပုံမှန်လုပ်လုပ်တယ်ဟိုနောက်တစ်ခါဟိုကျမကြီးကတော့လက်ရှိအခြေအနေတော့အတမှားအဖြစ်ဟိုလက်ရှိကတော့ဘာဖြစ်ဒီနေ့နေတာတော့ကောင်းပါတယ်ကောင်းတယ်နေတာပါပဲနောက်ပြီးကကျွန်တော်ဟိုဟာအဲ CV တွေကတော့ကျွန်တော်ပြရတယ်တော့ကျွန်တော်ဆောင်ရည်တရားပုံမှန်ရှိချူးတိုင်း CV ဆောင်ရည်ဖို့အတွက်ကျွန်တော်ဆောင်ရည်တရားတွေ့ရတာမဟုတ်လိမ့်တာကျွန်တော်တွေ့တယ်နေတာပါ
။ဥရှိမန်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းလူလူကျိုးအတွက်ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့သတင်းစကားကိုရုံးတက်နေတဲ့ဓာတ်ပုံနဲ့အတူဖော်ပြထားတာတွေ့ရပါတယ်။လွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်သတင်းပတ်ဩဂုတ်လ17ရက်နေ့မှာပြန်လည်ကျင်းပဖို့ရှိနေပေမဲ့ပြည်သူ့တော်ဥက္ကဋ္ဌဦးရွှေမန်းအနေနဲ့ဆက်လက်တာဝန်ယူနိုင်မယ့်အခြေအနေရှိမရှိဆိုတဲ့အပေါ်မှာတော့မြမနိုင်ငံရေးအတိုင်းအဝိုင်းကတန်တရားရှိနေကြတာပါ။ပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကတော့ဦးရွှေမန်းရဲ့နိုင်ငံရေးအနာဂတ်ဟာပြည်ခိုင်ဖြိုးပါတီလက်ထဲမှာရှိနေတယ်လို့ပြောပါတယ်
။အခုကရုတ်တရက်ဒီလိုကိစ္စပေါ်လာတဲ့အခါကျတော့ပြန်ကျိုးပါတီအနေနဲ့အဲဘာတွေဆက်လုပ်မလဲဆိုတာလေကျွန်တော်တို့ကတေချာမသိဘူးဗျာဒီလောက်ပဲဥရှင်မန်းအပေါ်မှာဟလာတို့အေးယူတာဒီလောက်ပဲရက်သွားမလားမပြောနိုင်ဘူးရုပ်ောက်ပွဲကော်မရှင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ဒီနှစ်လကျော်ကျော်လေးပဲကြံတော့တဲ့ရက်မှာကိုပဲအခုကဒီလွတ်တော်ကိုယ်စားလှယ်ကိုတာဝန်မှရုပ်သိမ်းရေးဆိုင်ရာဥပဒေထွက်လာအောင်ဖိအားထပ်ပေးနေတယ်နောက်တစ်ခုကဒီသူတို့ရဲ့နောက်ွယ်မှာပေါ့နော်ပြည်ထောင်စုပါတီရဲ့နောက်ွယ်မှာကအဘိုးသူမကြီးတန်းရွှေရှိသေးသလားအဲသူ့နေရာကဘယ်လိုသဘောထားရှိသလဲဥရှိမန်းကိုဒီလွှတ်တော်ဥက္ကဋ္ဌကနေရောချင်းပေးအဲဇေကျင်နဲ့ဆန္ဒရှိသလားဒါတွေလည်းအဲကျွန်တော်တို့ဒီဒီအကျိုးတရားမှုရှိလိမ့်မယ်ထင်တယ်အဲ့ဒါတွေကကျွန်တော်တို့ကသေချာမသိနိုင်တဲ့အတွက်ကျွန်တော်တို့မပြောနိုင်ဘူးဗျာ
ဥရှိမန်းဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နိုင်ငံတာဝန်နေနဲ့မအားလက်တာကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအတွက်ဆောင်ရွက်ချက်တွေမထိရောက်မှာဆိုတဲ့အတွက်တာဝန်လွှဲပြောင်းယူလိုက်ရတာဖြစ်တယ်လို့ပြည်ခိုင်ပြိုးပါတီကတော့တရားဝင်ကြေညာထားတာပါ။ဒါပေမဲ့လည်းလွတ်တော်တာဝန်တွေမကြခင်ချင်းမမယ့်ရွေးကောက်ပွဲအတွက်ဘကိုးတိုင်းဖြူးမြို့နယ်ကိုကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မှုအစီအစဉ်တွေကတော့ရှိနေအောင်မှာဖြစ်တယ်လို့လည်းပြည်ခိုင်ပြိုးပါတီကပြောပါလေ။အာဏာရပြည်ခိုင်ပြိုးပါတီကတော့ဥရွှေမန်းအပါအဝင်ဗဟိုအလုံးမှုဆောင်12ဦးကိုရုတ်တရက်ယာထုတွေကနေဖယ်ရှားခဲ့ပြီးဗဟိုအလုံးမှုဆောင်ကော်မတီအသစ်ဖွဲ့စည်းခဲ့ပေမဲ့ပါတီမူဝါဒတွေအတိုင်းရှေ့ဆက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြေညာချက်တစ်စောင်ထပ်မံထုတ်ပြန်ခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပါတီဝင်အရေးသွေးနိုင်ငံအကျိုးပြည်သူအကျိုးအတွက်ပုံမူစူးစမ်းဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါရခင်ဗျာ
။ VOA သတင်းနောက်ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။တစ်ဆက်တည်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံး အတီးပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ဒီဥပဒေကြမ်းကိုတင်ပြတာ၄ချိန်ရှိသွားပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတီးမပြုတ်နိုင်သေးတာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့လည်းသတိပေးထားတာပါ။ဒါပေမဲ့လည်းလွှတ်တော်ဥက္ကဋ္ဌသူရဦးရှင်မန်းကိုအာဏာရပါတီထိတ်တန်းခေါင်းဆောင်အဖြစ်ကဖယ်ရှားလိုက်တဲ့တစ်ချိန်တည်းမှာထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြမအရေးသုံးသက်သူတွေချို့ကတော့တိုက်ဆိုင်မှုမဖြစ်နိုင်ဘူးလို့ယူဆနေကြပါတယ် VOA သတင်းတော့ကိုမိုးစောကအခုလိုသတင်းပေးပို့ပါတယ
်ဟုတ်ကဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြုစုပြီး2012ခုနှစ်ကတည်းက2013ခုနှစ်ကတည်းက2015ခုနှစ်ဇူလိုင်လ3ရက်နေ့ကတည်းကပြည်ထောင်စုလွတ်တော်နိုင်ငံထံကိုလိမ့်မှုပြီးပေးပို့ခဲ့ပေမဲ့အတီးပြုတ်ပြဋ္ဌာန်းနိုင်တာမရှိသေးတာကြောင့်ဩဂုတ်လ23ရက်နေ့မှာစောလင်စွာအတီးပြုတ်ပြဋ္ဌာန်းပေးနိုင်ရေးအတွက်ထပ်မံတင်ပြခဲ့တာဖြစ်ပါတယ်လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုတ်နိုင်သေးတာကြောင့်ကြုံတွေ့နေရတဲ့အခက်အခဲကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်။လောလောဆယ်ဆယ်တော့ဒီလွတ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်ဖို့ဆိုပြီးကျွန်တော်တို့စီကိုတိုင်ကြားရတာက10ဘွဲလောက်ရှိတာပေါ့နော်။ကျွန်တော်ပြည်တလောက်ကတော့အဲဒီလွတ်တော်ကိုယ်စားလှယ်အားလုံး10ရောက်လောက်ရှိနေဗျ။နော်10ရောက်ကိုတိုင်ထားတာရှိမယ်။ဒီယူနီနေကစတိုင်ထားတာပေါ့ဗျာ။သူတို့ဆနစ်လောက်ထဲကစတိုင်ထားတာ။ကျွန်တော်တို့ကတော့တင်ပြတာပေါ့ဗျာတဆင်ရလွတ်တော်မှာတော့သူတို့ဆွေးနွေးနေကြတာပေါ့ဗျာနော်သူတို့ဆွေးနွေးနေတဲ့အခါကျတော့သူတို့ဒီမှာဆုံးဖြတ်ချက်မပြတ်သေးဘူးလို့ဒီလိုတော့သဘောရပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာတဆင်ရမဲဆန္ဒရှင်တွေဟာလွတ်တော်တရက်ရက်ကလွတ်တော်ကိုယ်စားလှယ်ကိုဥပဒေနဲ့အညီတာဝန်ကပြန်လဲရုပ်သိမ်းတိုင်ခွင့်ရှိကြောင်းမူလမဲဆန္ဒရှင်တွေရဲ့အ ਨੇ ဆုံးတရားခိုင်နှုန်းကတာဝန်ကပြန်လဲရုပ်သိမ်းလိုတဲ့လွတ်တော်ကိုယ်စားလှယ်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားနိုင်ကြောင်းနဲ့ပြည်ထောင်စုလွတ်တော်ကလည်းလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးရမယ်လို့ဖော်ပြထားတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းမပေးနိုင်တာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးတဲ့သဘောတည်ရောက်နေကြောင်းလဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေးပို့တဲ့စာမှာဖော်ပြကြောင်းဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာရေးသားထားပါတယ်။ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်အတွင်းကြန့်ကြာနေတဲ့အခြေအနေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုပြောပါတယ်။
အဲ့လိုဆိုပါတော့ပါတီစုံမှာ constituency တစ်ခုမှာမင်းဆန္ဒပြပန်ခွင့်တရားရှိတယ်လို့ထားပါတော့။နှစ်ယောက်ပြန်ရင်ပေါ့နော်51ရာခိုင်နှုန်းရတဲ့လူကတော့နိုင်တော့မှာ။ကျန်တဲ့49ရာခိုင်နှုန်းရတဲ့လူကတော့ရှုံးမှာပေါ့ဗျာ။အဲ့တော့တရားခိုင်နှုန်းဆိုရဲမင်းဆန္ဒပြပန်ခွင့်ရှိတဲ့လူရဲ့တန်ခွက်ချက်နဲ့သာသင်ရကြမျိုးဆိုရင်49ရာနှုန်းနဲ့ရှုံးတဲ့လူတစ်ကစိုးရကခဏခဏတက်မှာပေါ့။အဲ့လိုဆိုရင်နိုင်ငံရေးမတည်ငြိမ်မှုဖြစ်တော့မှာပေါ့ဗျာ။တစုံတစ်ခုတိုင်းတာပြီးလို့ချင်းရာခိုင်နှုန်းတစ်ခုလို့ချင်းတိုးဖို့လိုမယ်။ဒါလေးကိုလေထစ်စဉ်စဉ်းစားကြရလို့သုံးသပ်ပါတယ
်။ဒီလိုကြံ့ကြာရတာကလည်းဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်လို့ယူဆကြောင်းဒေါက်တာအေးမောင်ကဆက်ပြောပါတယ
်။ရွေးကောက်ခံအမတ်တွေကိုဖုတ်ချခွင့်ရှိရင်ရွေးကောက်မခံလေးနဲ့တက်လာတဲ့အမတ်တွေကိုဖုတ်ချခွင့်မရှိဘူးလားဆိုတာလေစိုးရကတက်ကြတယ်ထင်တယ်။ဒီကြေညာကိုဘယ်လိုရှင်းလဲဆိုရင်ပထမဆုံးရှင်းတင်တာကတရားရဂိုင်းသုံးပြောဆက်တူကိုယ်စီများသည့်ပြည်သူကိုယ်စီဖြစ်ပြီးလို့ရှိရင်ဆရာခိုင်နှုန်းသူ့မဟုတ်ဆရာခိုင်နှုန်းနဲ့ဖြုတ်ချခွင့်ကိုလူလူကိုပေးတင်တယ်။အဲ့တော့ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ဖြစ်တဲ့25ရာခိုင်နှုန်းကိုရှင်းဖို့လို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအမြန်ဆုံးအတည်ပြုဖို့တင်ပြခြင်းဟာပြည်ထောင်စုလွှတ်တော်နာယကသူတော်ဦးရွှေမန်းကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကရုပ်သိမ်းခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ဒီအခြေအနေအပေါ်မှာတော့နိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်လက်တော်ထဲမှာရှင်နေရဲ့ဥစ္စာကနောက်ဆုံးအချိန်ရောက်သွားပြီဗျရှင်နေပြည်သားကိုမဲခွဲပြီးတော့မှအတီးယူလိုက်ဖို့ပေါ့နော်ဇနီးကြီးနဲ့ဒါပဲရှိတော့တယ်အဲ့ဒါကိုတရားဥပဒေမှန်းကနိုင်ငံရေးပါတီတွေနဲ့ပြန်ပြီးတော့တိုင်ပင်ပါအောင်ဒီဥပဒေနဲ့ပါညာဆိုပြီးတော့မှအဲ့လိုအချိန်ဆွဲထားလိုက်တာအဲ့တော့အခုဒီဥစ္စာကိုရုပ်ကွဲကော်မရှင်ဘက်ကတင်လာတယ်ဆိုတာကဒီဥစ္စာသာတကယ်လို့အတီးဖြစ်သွားမယ်ဆိုပါလေအတီးပြပေးလိုက်တယ်ဆိုရင်သမရကလည်းဥပဒေအနေနဲ့ထုတ်ပြန်ပေးမယ်။နောက်ကော်မရှင်ကလည်းဒီဥပဒေနည်းနည်းဆန်းဆန်းထုတ်ပြန်ပြီးရင်ဒါကဟိုကျွန်တော်ထင်တယ်ပထမဦးဆုံးသူရောက်ရှင်မန်းကိုလွတ်တော်အမတ်ဖြစ်ကနေပြန်ရုပ်ပေးမှုသူတို့ဟိုလုပ်ဖို့ကြံရွယ်တယ်နဲ့တူပါလေ
။လွန်ခဲ့တဲ့ဇွန်လအတွင်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွတ်တော်မှမဲခွဲဆုံးဖြတ်ပြီးတဲ့နောက်ဇူလိုင်လအတွင်းမှာ ပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကပြန်လည်ရုပ်သိမ်းရေးအတွက်မဲဆန္ဒရှင်300ခန့်နှုန်းလောက်ကအရေးယူဆောင်ရွက်ပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားထားတာလည်းဖြစ်ပါတယ်
။ VOA သတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။တစ်ဆက်တစ်ဆက်ထဲမှာပဲတင်ပြချင်တာကဒီသတင်းပတ်ထဲအာဏာရပါတီထိတ်တန်းခေါင်းဆောင်နေရာကနေဖေရှားခံလိုက်ရပြီးနောက်မှာပဲသူရဦးရွှေမန်းရဲ့မိသားစုပိုင်Cherry FM အစီအစဉ်တွေကိုလည်းမထုတ်လွှင့်နိုင်ပဲဖြစ်နေပါတယ်။ Cherry FM အစီအစဉ်တွေကိုဂျိုဒူးကတဆင့်ထုတ်လွှင့်မှုတွေပြတ်တောက်နေတာအခုဆိုရင်နှစ်ရက်ရှိနေပြီလို့လည်းတာဝန်ရှိသူတွေကပြောပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထိုက်ကပြောပြမှာပါ
။ဟုတ်ကဲ့ပါရှင်။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလွှတ်တော်နာယကသူရဦးရွှေမန်းကိုဩဂုတ်လ12ရက်နေ့ကညာရီးသကောင်အချိန်ပါတီအရေးပေါ်အစည်းအဝေးခေါ်ယူပြီးပါတီဦးဆောင်မှုအခမ်းကဏ္ဍကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။ဒီလိုထုတ်ပယ်ပြီးနောက်တနေ့ဩဂုတ်လ13ရက်နေ့မနေ့8နာရီခွဲလောက်ကစလို့သူရဦးရွှေမန်းရဲ့ချွေးမာတော်ဆက်သူဒေါ်စီစင်လက်ဦးဆောင်တဲ့ Cherry FM Radio ထုတ်လင်းချက်တွေလည်းရပ်ဆိုင်းသွားခဲ့ပါတယ်။ဒီအချိန်လေးကိုတော့ Cherry FM ရဲ့အထွေထွေမန်နေဂျာကိုတန်းထွေးစော်ကအခုလိုရှင်းပြပါတယ်။
ကျန်ရပါတယ်။ဘာလို့မရတာတော့ကျွန်တော်တို့ကတော့တိုင်းမှာတော့ကျွန်တော်တို့ကတော့ဟိုဒီ supply ဟိုဟိုပို့တဲ့ကျွန်တော်တို့ဒီပေါ့နော် update station ကိုတော့ကျွန်တော်တို့ကတော့ပုံမှန်လိုလိုဆက်နိုင်မယ်ကျွန်တော်တို့ online stream တွေမှာဒီနေ့စာလွှင့်တဲ့ဟာတွေတော့ရှောက်ကျွန်တော်တို့ဟိုဒီကနေတော့တင်နေပါတယ်ခင်ဗျကျွန်တော်တို့အဖန်ကဟိုပေါ့မြန်မာနိုင်ငံ member ကျွန်တော် station ဆက်ဆက် push release station ဆက်ဆက် push ရတယ်ဒီ supply ပေါ်တင်လိုက်တဲ့ဟာကိုတို့ကဒီမှာဒီ download ပြန်ထမ်းပါတယ်ထမ်းပြီးတော့ကျွန်တော်တို့ဒီသွင်းဆိုင်ရာ data ကိုကျွန်တော်တို့ကtransmitter နဲ့ကျွန်တော်တို့ပြန်လွှင့်တာပေါ့နော်အဲ့မှာကျွန်တော်တို့ကဒီ downlink ကကျွန်တော်တို့ signal ကကျမလာဘူးခင်ဗျာကျမလာတော့ကျွန်တော်တို့လွှင့်လို့မရဘူးပေါ့နော်ဟိုကျွန်တော်တို့ကတော့တင်နေတယ်ဒါပေမဲ့ဟိုပြန်လွှင့်လို့မရဘူးဖြစ်လို့ဟိုဖြစ်နေတဲ့အခြေအနေဖြစ်တာပါဟုတ
်မြန်မာအစိုးရပြန်ချာရေးဝန်ကြီးဌာနရဲ့မြန်မာအတန်းနဲ့ရုံမြင့်တန်ကြားရဲ့ဂျိုးရု signal တွေကိုအသုံးပြုထုတ်လွှင့်နေကြတဲ့ပြည်တွင် FM radio line တွေမှာပုံမှန်အားဖြင့် radiosignal ပြတ်ချိန်ကမိနစ်ပိုင်းသာကြာတတ်တာမို့အခုလိုရဲနဲ့ချီပြီးတော့ဂျိုရု signal မရဖြစ်နေတာကတာဝန်ရှိသူတို့အပေါ်မှာမူတည်တယ်လို့လဲကိုတန်းထွေးစော်ကပြောပါတယ
်ကျွန်တော်တို့ FM နေအားလုံးကမြန်မာနိုင်ငံမှာရှိတဲ့ FM နေအားလုံးကကျွန်တော်တို့ကဒီ channel တန်တာပေါ့နော်မြန်မာတန်တဲ့ channel အားလုံးကျွန်တော်တို့ try လုပ်တာပါ try လုပ်တာပါဟောဘောကနေတန်တာဒီမြန်မာတန်တဲ့ channel မှာရှိတဲ့ကျွန်တော်တို့ဒီ social media တွေကိုကျွန်တော်တို့ဟိုတုံးဝင်ရှိတယ်ပေါ့နော်တုံးမဲ့အခြေအနေပေါ်မူတည်ပြီးတော့မှကျွန်တော်တို့ကဒီဟိုကျွန်တော်နိုင်ငံတော်ကိုကျွန်တော်တို့ကဟိုတုံးတဲ့ခါပြင်းကြီးကတော့ပြီးဆောင်ရတာပေါ့ကျွန်တော်တို့တော့ရရအိုက်ပုံစံပါဟုတ်အဲဘတ်တော့မှာတော့ကျွန်တော်တို့ဒီပြန်ရမရတော့ကျွန်တော်တို့တာဝန်ရှိတဲ့လူတွေပုံမှာပဲမူတည်ပါတယ်ကျွန်တော်တို့ကတော့ဟိုဘာလဲဆိုတော့အခုလောစင်မှာလည်းတွင်းရအောင်အဓိကအားလုံးတော့ကျွန်တော်တို့အနေနဲ့ဒီပြန်လို့မှကျွန်တော်တို့ဝါဖြစ်ဖြစ်တာပြီးတာတော့ကျွန်တော်မရှိသေးဘူးခင်ဗ
ျ Cherry FM line အခုလိုဆိုင်းငံ့နေရတာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ဝန်ကြီးဥယေထုတ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနဘက်ကတုံ့ပြန်မှုကိုတော့မရရှိသေးပါဘူး။ပြန်ကြားရေးဝန်ကြီးဌာနဘက်က Cherry FM ထုတ်လွှင့်မရအောင်ဆောင်ရွက်ထားရတဲ့အကြောင်းရင်းကိုမသိရသေးသလို Cherry FM ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတင်ပြမထားသေးတဲ့အကြောင်းပြောပါတယ်။ကြော်ညာကရတဲ့ဝင်ငွေကိုအားထားရတဲ့ FM Radio ဌာနတစ်ခုအနေနဲ့ Radio ထုတ်လွှင့်ချက်တွေလွှင့်ထုတ်မရဖြစ်တာကြောင့်ကြော်ညာရှင်တို့ကိုတောင်းပန်ထားရတယ်လို့လည်းပြောပါတယ်။Cherry FM ထုတ်လွှင့်ချက်တွေဆိုင်းငံ့နေရပြီမဲ့နေ့စဉ်အစည်းအဝေးတွေကိုပုံမှန်အတိုင်းဆောင်ရွက်နေသလိုဩဂုတ်လ15ရက်နေ့တောင်ကြီးမြို့မှာနာမည်ကျော် Iron Cross တေဂီတာဖွင့်နေကျင်းပမဲ့ Cherry FM ထုတ်လွှင့်မှု6နှစ်ပြည့်နှစ်ပတ်လည်ပွဲကိုလည်းမူလစီစဉ်ထားတဲ့အတိုင်းကျင်းပဖို့ပြင်ဆင်နေကြပါတယ်။ Cherry FM Radio ဟာနေပြည်တော်အပါအဝင်ပြည်내နဲ့အတိုင်း10ခုကိုအတန်လွှင့်နေတာလည်းဖြစ်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနနဲ့သဘောတူစာချုပ်နဲ့လွှင့်ထုတ်နေကြတဲ့ပြည်တွင်း FM Radio Line တို့ဟာပြန်ကြားရေးဝန်ကြီးဌာနကပေးတဲ့ဂျိုးရု signal ကိုအခကြေးငွေပေးပြီးတော့အသုံးပြုအတန်လွှင့်နေကြရတာလည်းဖြစ်ပါတယ်ရှင
်ရောရှိမဖျားအနာရပြည်တော်စုကြံ့ခိုင်တဲ့ပုံပြွေးပါတီရဲ့ဌာနချုပ်မှာဩဂတ်စ်လ12ရက်နေ့ညပိုင်းကထူးခြားဖြစ်ရကတော့ပါတီတွင်းကြီးမားတဲ့ခေါင်းဆောင်မှုအပြောင်းအလဲတွေဖြစ်ခဲ့တာပါ။ယာယီဥက္ကဋ္ဌတာဝန်ယူထားတဲ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနေရာမှာဦးထေဦးနဲ့အစာထိုးလိုက်ပါတယ်။သူရဦးရွှေမန်းနိုင်ငံဖြစ်ဆောင်နေတဲ့ဒီပြည်တော်စုလွှတ်တော်နဲ့အစိုးရကြားအပြန်အလှန်တင်းမာမှုတွေရဲ့နောက်ဆက်တွဲဂရအနေနဲ့ဒီအနာရကြံ့ခိုင်ရေးပါတီအတွင်းမှာပါအခုလိုမျိုးအပြောင်းအလဲတွေဖြစ်လာတာပါ။အခုလိုဒီကြက်ခိုင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းအလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိလာနိုင်ပါသလဲ
အခုလာမယ့်စနေညပိုင်းတည်းအလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VV မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိဆွေးနွေးလူတာမိများလူတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VV မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VV မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email address ကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှိနေကိုကြည့်လို့ပါတယ်ခင်ဗျ။
နောက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရေဘေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရပါမှာ။မြန်မာတနိုင်ငံလုံးနီးပါးရေဘေးတံခံခဲ့ရတဲ့အတွက်နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြုံလာရမှာကိုကြိုတင်တားဆီးနိုင်ဖို့ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကကြိုးပမ်းနေပါတယ်။အထူးသဖြင့်ကတော့ယောဂါတန်ခံနိုင်စွမ်းအားနည်းနေစေဖြစ်တဲ့ကလေးငယ်တွေတဲ့ရှိကောင်းရေတန့်ရရှိဖို့လိုအပ်နေတယ်လို့လဲ UNICEF ကထုတ်ပြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မတ်သင်ကြီးလင်းကပြောပြပါမယ
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအနှံ့အပြားရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းရေနဲ့ပတ်သက်တဲ့ယောဂါတွေဖြစ်လာနိုင်တာကြောင့်မြန်မာအတန်ရေဒီယိုကနေတဆင့်ပညာပေးအစီအစဉ်တွေထည့်သွင်းနေတယ်လို့ UNICEF ကရေနဲ့ပတ်ဝန်းကျင်ဆိုင်ရာပညာရှင်မတ်သင်ကြီးဆိုးကပြောပါတယ်
ဒီစနစ်တကျဘလို့ကျူချက်ပြီးတော့30တင်းနဲ့ရေတန့်ဆေးတွေ3တင်းနဲ့တော့အိမ်သာစနစ်တကျပေါ့နော်ကျွန်တော်အိမ်သာမသုံးနိုင်ဘူးဆိုရင်တော့မှဒီမစင်ဘလို့စနစ်တကျစွန့်ပြစ်တင်းနဲ့ဟိုဝုန်းပြဝုန်းလျှော်ရောတာမဖြစ်အောင်စွန့်ပြစ်တင်းနဲ့ဆိုရဲဟာရေနောက်တစ်ချက်ကကျွန်တော်တို့လက်ကိုစနစ်တကျဒီဟွာပေါ့နော်ဆေးကြောဖို့ပေါ့အစာမစားခင်တော့ကျွန်တော်အိမ်သာတက်ပြီးတိုင်းတော့အဲ့ဒါလေးတွေကိုလက်ကိုစနစ်တကျဆေးကြောဖို့အဲ့အချက်လေးတွေလည်းပါပါတယ်
ရေဘေးတံခံရတဲ့ဒေသတွေမှာအဓိကလိုအပ်နေတာဟာရေကောင်းရေတန့်ဖြစ်ပြီးခုခံအားနှုတ်နယ်တဲ့ကလေးတွေအတွက်လည်းအရေးကြီးတာကြောင့်တောက်သုံးရေတွေကိုစနစ်တကျတန့်စင်ဖို့လိုအပ်နေတယ်လို့မတ်သိင်္ကီဆိုးကအခုလိုပြောပါတယ်
ပန်းရှင်းတဲ့တောက်သုံးရေလိုတာပေါ့နော်ဒီကတော့ကလေးတွေကဘာပဲပြောသူတို့အထိခိုက်လဲလွယ်တယ်လေဒီကလေးတွေဝုန်းပြက်ဝုန်းလျှော်ယောဂါမဖြစ်ဖို့အတွက်ကသူတို့အခုတောက်သုံးတဲ့ရေတွေကမတန့်ဘူးပေါ့နော်အဲ့တော့တောက်သုံးတဲ့ရေတွေတန့်ဖို့အတွက်ကကျွန်တော်တို့ကြောက်ချင်တဲ့ရေကိုကြည်အောင်လုပ်တင်တာပေါ့နော်တကယ်လို့ရေကြည်ပြီးသွားတယ်ဆိုလို့ရှိရင်လေအဲ့ကြည်ပြီးတဲ့ရေမှာမှကျွန်တော်တို့ကိုလိုရင်းဆေးပြောက်သူ့အချိုးကျခတ်ဖို့လိုတာပေါ့နော်သူ့ရဲ့ဆေးပြားတစ်ခုနဲ့တစ်ခုရဲ့ကျွန်တော်တို့ကျင်းအားလည်းမတူပါဘူးအဲ့တော့သတ်မှတ်ထားတဲ့အချိုးတိုင်းပေါ့နော်အဲ့ဒီဒီရေတန့်ဆေးပြားဆေးရေနဲ့ခတ်ဖို့လိုပါတယ်
လက်ရှိမှာတော့ UNICEF ကနေရေတန့်ဆေးပြားတွေတကိုရေတန့်ရှည်ရေးဆိုင်ရာအသုံးအဆောင်တွေထောက်ပံ့ပေးနေပြီးကလေးတွေအတွက်လည်းတည်ထန့်အထောက်ပံ့နေပေးနေပါတယ်။ဒါအပြင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာလည်းပါဝင်သွားဖို့ရှိတယ်လို့မတ်သိန်းကြီးဆိုးကပြောပါတယ်
။ဒီဟိုရေတွင်းရေကန်တွေကိုဆေးကြောဖို့အတွက်ကိုလည်းကျမတို့ရေစုပ်ဆက်တွေနဲ့ရေကွင်းရေတွင်းရေကန်ဆေးကြောဖို့အတွက်တွေလည်းလုပ်ပါမယ်။ပြီးလို့ရှိရင်ကျမတို့ရေတွင်းရေကန်တွေဆေးပြီးတဲ့အချိန်မှာကျမတို့ဆေးဖို့အတွက်လိုအပ်တဲ့ဟို bleaching powder ခေါ်တာပေါ့ chlorine အမုံနေလေအဲ့ဒါတွေလည်းကျမတို့ပေးပါမယ်ပြီးလို့ရှင်ကျမတို့ဒီအိမ်မာတွေမှာသုံးဖို့အတွက်ထုံးနေလေကျမတို့ဝေပါမယ်ဒီ temporary camp တွေမှာဒီယာယီစခန်းတွေမှာယာယီကယ်ဆယ်ရေးစခန်းတွေမှာလိုအပ်မဲ့အရေးပေါ်အိမ်မာတွေလည်းကျမတို့ပေးဖို့ရှိပါတယ်နောက်စာသင်ကျောင်းတို့ဆေးခန်းတွေအတွက်မှာလိုအပ်မဲ့အိမ်သားတွေရေးသေးသေးရှိမယ်ဆိုလို့ရှင်လေအဲ့ဒါတွေလည်းဟိုဟာဒီပြန်လဲတူတောင်ရေးကနဦးပိုင်းမှာလှုပ်ဆောင်မှုရှိပါတယ်
ဇူလိုင်လနောက်ဆုံးပတ်လောက်ကနေစတင်ဖြစ်ပွားခဲ့တဲ့ရေကြီးရေရှမ်းမှုတွေကြောင့်မြန်မာနိုင်ငံအနှံ့ကတိုင်းနယ်ပြည်နယ်12ခုမှာရေဘေးထုတ်ခတဲ့1.1တန်းကျော်ရှိနေပြီးအဲ့ဒီတွေကလူဦးရေ4သိန်းနီးပါးဟာကလေးငယ်တွေဖြစ်နေတယ်လို့ UNICEF ကသတင်းထုတ်ပြန်ထားပါတယ်ရှင်
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလှိုင်းနိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလှိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစနောကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
အဲ့ဒီမျိုးတွေမှာကိုကတော့မိုးရေခြင်းရောက်ဖြစ်တာအတော့ထင်ရှားနေတယ်ပေါ့ဆိုတော့ဟာကားကြတော့သူရဲ့နေနေသားရောဒီမိမနာတမီးနေသားရောအောက်ကန်ကြောက်နေသားရောအကြောင်
းနောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုမှာဩဂုတ်လ26ရက်နေ့ဟာ Women's Equality Day အမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်ပါတယ်1920ခုနှစ်ကအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိကြတဲ့အထိမ်းအမှတ်ဖြစ်ဒီနေ့ကိုလွတ်တော်နှစ်ရက်က1982ခုနှစ်မှာအသိမှတ်ပြုပေးခဲ့တာဖြစ်ပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ပြထားပါတယ
် A woman's movement is a movement of all women and fundamentalTo the movement of women is a participation of all of us as we come out of our
မျိုးသမီးတို့ရဲ့လှုပ်ရှားမှုဟာအမျိုးသမီးအားလုံးကိုကိုးစားပြုပါတယ်လှုပ်ရှားမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပေမဲ့အမျိုးသမီးအားလုံးပါဝင်နိုင်ရေးပါပဲဒီတော့အမြင်ချင်းဖလှယ်နိုင်ကြမယ်ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါတယ
်ခက်တာကတော့ကွယ်လွန်လေးပြီဖြစ်တဲ့အောက်လွတ်တော်မှဘယ်လအပ်ဆက်ပါပဲသူ့ရဲ့ဦးဆောင်ကျူပါမှုကြောင့်လေနှစ်စီမေအောက်ခုလာ26ရက်နေ့ကို Women's Equality Day ဆိုတဲ့အမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်1980ခုနှစ်ကပူတွဲလွှတ်တော်နေ့ကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ဩဂုတ်လ26ရက်နေ့ကိုအမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်ဗကြောင့်သတ်မှတ်ရပါတယ်။အမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့အမျိုးသမီးများမဲပေးပိုင်ခွင့်ကို1920ခုဩဂုတ်လ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအတည်ပြုပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တာဒီနှစ်ဆို94နှစ်ပြည့်ခဲ့ပါပြီ။ဩဂုတ်လ26ရက်နေ့ကြာရောက်တိုင်းအမေရိကန်သမ္မတဆက်ဆက်ကအမျိုးသမီးများဒန်းတူအခွင့်အရေးနေ့လို့သတ်မှတ်တဲ့ဒီနေ့မှာအထိမ်းအမှတ်ဖြစ်ကြေညာချက်ထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီနေ့မှာတော့သမ္မတဥပမာက1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16ရာအမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ရရှိခဲ့ကြတာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတတ်တည်ရှိလာတဲ့အမျိုးသမီးကြီးတွေအနေနဲ့စီယုံဆန္ဒပြကန့်ကွက်ဒန်းတူအခွင့်အရေးချီတက်ပွဲတွေကျင်းပခဲ့ပြီးသူတို့နောက်မှာလိုက်လာကြတဲ့အမျိုးသမီးတွေကလည်းမပြီးသေးတဲ့တိုက်ပွဲတွေကိုဆက်ရုန်းကန်ခဲ့ကြလို့ခုလိုနောင်လာနောက်သားသူတို့သားတွေသမီးတွေမြေးတွေအတွက်ခံစားခွင့်ရရှိခဲ့ကြတာဖြစ်လို့ဒီသမိုင်းမှတ်တိုင်ကိုဂုဏ်ပြုတဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အခွင့်အရေးချင်းတူရင်မျိုးသမီးတွေလည်းအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အကြောင်းနဲ့တက္ကသိုလ်ဘွဲ့ရတွေမှာအမျိုးသမီးတွေပုံများနေပြီးနိုင်ငံရဲ့လူအားတဝက်နှီးပါဟာလည်းအမျိုးသမီးတွေဖြစ်ကြတဲ့အကြောင်းနဲ့မိသားစုဝင်ဝင်အဓိကရှာဖွေရမှာလည်းအမျိုးသမီးဥယေဟာတိုးနေတဲ့အကြောင်းဒါပေမဲ့လို့လည်းနိုင်ငံအကျိုးတန်းတူတည်ပိုးခဲ့ပြီးမှခွဲခြားဆက်ဆံမှုဆိုတဲ့အမွေစုကြီးရဲ့ဒဏ်ကိုတော့ကျော်လွှားဖို့ကြိုးစားနေကြစေဖြစ်တယ်လို့သမ္မတကထောက်ပြထားပါတယ်ဒါကြောင့်လေဒီအတားအဆီးတွေကိုကျော်လွှားနိုင်ဖို့ရာသူ့အစိုးရအနေနဲ့အတက်နိုင်ဆုံးကြိုးပမ်းပေးသွားမှာဖြစ်တယ်လို့သမ္မတကကြေညာချက်မှာကတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုတစ်ပတ်မှာအမျိုးသမီးများဒန်းတူအခွင့်အရေးနေ့ကိုဆင်နွှဲရမှာ VOA မှာလည်းအလားတူဩဂုတ်လ26ရက်နေ့ကကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတက်ရောက်မိကွန်းပြောခဲ့သူတူကတော့ NWHB လို့အတူကောက်ခေါ်တဲ့အမျိုးသမီးများသမိုင်းတင်အဖွဲ့အစည်းကြီးကိုပူတွဲမှတ်တည်သူအပြင်မှုဆောင်ဒါရိုက်တာလည်းဖြစ်တဲ့မော်လီမက်ဂရဂါပါပဲသ ူကမြို့သမီးတွေရဲ့မဲပေးပိုင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမှတ်ရစရာပြောခဲ့တာကတော
့ That's what I want to remind us today that it's not about the vote it's about what you do when you vote first of all you participate in
ဒီကနေ့ကျမအမှတ်တရပြောလို့ဒါကတော့မဲထည့်တဲ့ဆိုရုံနဲ့မပြီးသေးပါဘူးမဲပေးရမှာဘာကိုဖြစ်စီခြင်းလို့မဲပေးတာလေဆိုတာကိုလေနားလေကြားရမှာဖြစ်ပါလေပထမဦးဆုံးကတော့ဒီမိုကရေစီဖော်ဆောင်မှုတရားအဖြစ်မဲပေးတာဖြစ်ပြီးကိုပေးတဲ့မဲတပြားဟာအရေးကြီးတယ်လို့ထောက်မှုလည်းရှိစေရမှာဖြစ်ပါလေမျိုးသမီးများဒန်းတူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာမျိုးသမီးတူဦးနေနဲ့လူတူအဖြစ်အရေးပါတယ်လူဖွဲ့စည်းရဲ့အပြောင်းအလဲကိုဖော်ဆောင်ရမှာဒီကြောင့်တနင်္လာကနေပါဝင်ခွင့်ရကြရမှာဖြစ်တယ်လို့မော်လီမက်ဂရဂါကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးအတွက်အစာပြိုးကြိုးပမ်းခဲ့ကြတဲ့သမိုင်းတည်းအမျိုးသမီးကြီးတွေရှိပါတယ်။သူတို့တွေကဘယ်သူတွေပါလဲ?မော်လီမက်ဂရဂါက
Well, I think the most noted personality of the women's rights movement is in terms of women.
မျိုးသမီးများခွေးလှုပ်ရှားမှုမှာလူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘဝတစ်ချောင်းလုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူ့အနေနဲ့1804ခုနှစ်နယူးယောက်ဆနက်ကာဖောလ်စ်နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့လေအဲ့ဒီနီလာကနောက်ပိုင်းမှာစတင်လှုပ်ရှားခဲ့သူဖြစ်ပါတယ်လို့မစ္စမက်ဂရဂါကပြောသွားတာဖြစ်ပါတယ်။ဆီယာမာတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကထိုးစဉ်ဆီယာမာလေးဆူဇန်ဘီအန်တနီကနေစတင်တောင်းဆိုခဲ့သူမျိုးသမီးများမဲပေးပိုင်ခွင့်ရရှိအဖွဲ့အစည်းကိုလေ1869ခုနှစ်ကဆူဇန်ဘီအန်တနီဟာအလစ်ဘတ်ကေဒီစတန်တန်နဲ့နယူးအင်္ဂလန်မှာမတ်တီခဲ့ကြတာဖြစ်ပါတယ်အလစ်ဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲမစ္စမက်ဂရဂါက
The major personality at Seneca Falls was a woman named
Seneca Falls မျိုးသမီးများအခွင့်အရေးလာကမှအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘတ်ကေဒီစတန်တန်ပါပဲသူကတော့ Seneca Falls ညစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီညစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိကြတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရပ်တည်လို့တဲ့ဆန္ဒရှိကြတာဖြစ်တယ်လို့အဲ့ဒီစာရန်ကြီးမှာထောက်ပြရေးသားခဲ့တာဖြစ်ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်မှာအမျိုးသမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့တယ်လို့1918ခုနှစ်မှာလည်းနောက်ထပ်ဆီလီပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများဒန်းတူခွင့်ရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်ဆနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာအတည်ပြုခဲ့တဲ့ဒန်းတူခွင့်ရေးကြီးညာစာရန်ကြီးကိုဆနီကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်တွေကိုပြန်လည်တင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.that they are endowed
creator with certain human yarwi ha let twi ja ba de myo ta myo tmi a long ha lu da twi phit ja ba de phaya thakin ga phan ti pe ga de mwe ya ba akhun ye twi shi ja ba de ai akhun ye twi ne atet shin ni thain kwin lwat swa ni thain kwin ne sait chan da mu ko sha phwe pain kwin lo phit ja ba de lu cynical false jinya saran ji ga ni kaung nout tin pya tha da phit ba de 1848 ku ni cynical false ni la ga ma အမျိုးသား40အပါအဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကာအမျိုးသားရောအမျိုးသမီးပါလူသားတွေဒန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ကြီးညာစာရန်ကြီးမှဝေဖန်ထားပါတယ်
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အဆိုပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
he has monopolized nearly all the profitable employments. And from those she is permitted...
Mya sun chi ma me, la la shi de lokain dwe a lung ni ba go, myo da dwe ga lawa ji au tha ja ba de. Myo tami dwe lokain kwin shi de chan lung gan dwe ja ro le, ya de la za ga ma so za lok be shi da twe ya de lo Snicker Falls jinya saran ji ma thauk pya tha ba de. ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရာလုံးကမချေနှက်ကြဘူးလို့လဲကျညာစာတန်းကြီးမှာထောက်ပြထားပါတယ်
။ Now, in view of this entire disfranchisement of one half the people of this country, we insist that they...
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအားလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလည်းကာကွယ်စောင့်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင် You can bend but never break me
cause it only serves to make me more determined to ကျွန်တော်လာတဲ့တင်ဆက်သွားတဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါခင်ဗျာခုတော့သုတဆိုလင်အမေရိကန်တခွင်တင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်သူဦးရေမြင့်တက်လာပြီးအဆင့်မြင့်တက္ကသိုလ်ကောလိပ်တွေမှာပညာသင်ကြားသူပိုများပြားလာတယ်လို့အင်ဒီယားနာပိုလစ်မြို့အခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့မြန်မာအမေရိကန်အင်စတီကျူ BACI အဖွဲ့ကပြောဆိုလိုက်ပါတယ်ကုမွေးရမြင့်နဲ့လူမှုအတိုင်းဝိုင်းကိုပြန်လည်ကူညီအကျိုးဆောင်နိုင်ရေးအားပေးလှူဆောင်ဖို့ကိုလည်း BACI ရဲ့ညွှန်ကြားရေးမှူးအီလိုက်ဇာဘန်ဒီကပြောဆိုပါတယ်ကိုအောင်ကတင်ပြထားတာပ
ါဒီမကြသေးခင်က Burmese American Community Institute အဖွဲ့ကနေပြီးတော့ပေါ့နော်ဒီထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာဒီ American ပြည်တော်စုမှာမြန်မာနိုင်ငံသားလူဦးရေပိုးပြီးတော့များလာတယ်ဆိုတဲ့အကြောင်းပါပါတယ်ခင်ဗျာဟိုဘလောက်အထိအောင်လူဦးရေတိုးလာလဲဆိုတာကိုအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့ပါခင်ဗျာပထမဆုံးအနေနဲ့ကျွန်တော်တို့တဘာဝဘေးအပြင်ရဲ့ကြောင့်ဒုက္ခခံစားနေရတဲ့ကျွန်တော်မြန်မာပြည်သူမြန်မာပြည်သားတွေတိတ်မဲချင်တဲ့ကျွန်တော်မိကုမောင်နှမတွေစီကိုသူတို့ခံစားတယ်လို့ခံစားဝင်နေကြောင်းပြီးတော့မှလည်းဒီဖက်အမေရိကန်နိုင်ငံမှာရောက်ရှိနေတယ်ကျွန်တော်တို့မြန်မာပြည်သူမြန်ပြည်သားတွေတိုင်းပန်းနေနဲ့အားလုံးစုစည်းပြီးတော့မှတိုင်းနိုင်ငံတွေဖက်ကနေပြီးတော့မှကူညီသွားမှဖြစ်ကြောင်းကျွန်တော်ပြမစပြောချင်ပါလားဒီလူဦးရေနဲ့ပတ်သက်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်ဒီနှစ်မှာကျွန်တော်တို့တသိန်းနဲ့9,000ပါဖြစ်သွားပြီဆိုတော့အများဆုံးကကျွန်တော်တို့အင်ဒီယားနာမှာဝင်ပြီးဒါကိုကျွန်တော်တို့တွေ့ရတယ
်ဒီရွှေပြောင်းအခြေချနေထိုင်တဲ့ဦးရေကတသိန်းခွဲလောက်ရောက်လာတယ်ဆိုတော့ဒီတသိန်းခွဲကဒီဘက်ဒီဘက်ဒီ1988ခုနှစ်နောက်ပိုင်းကာလကနေပြီးတော့ပေါ့နော်ဒီချိန်အတွင်းမှာဟိုရောက်လာတဲ့လူတွေကိုပြောရလားခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒီ research လုပ်တဲ့နေရာမှာအတိအကျပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2000ကျော်ပြောမှကျွန်တော်တို့ယူတာဖြစ်တယ်။အဲ့တခုကဒီ88နောက်ပိုင်းမှာတချို့တလေတွေဝင်လာပြီမဲ့လေကျွန်တော် American ဆိုရနေရာရနေပြီးတော့မှာ P2 category လို့ခေါ်တဲ့ reasonable process ကို through ထောက်ခုမှာစတာဖြစ်တယ်။အဲ့ဒီပိုင်းနောက်ပိုင်းမှာတဲ့ကျွန်တော်တို့ဒီဒုက္ခတဲ့လို့ပြောမှလားဒါမျိုးရှိလို့ my question ဒီပုံမှန်ဝင်လာတာကိုကျွန်တော်တို့တွေ့ရတယ်။အဲဒီတော့ရှုစက်ရှင်းနောက်ပိုင်းဒီဟင်းနထောင်နောက်ပိုင်းမှာဝင်လာတဲ့ဟာကိုကျွန်တော်တွေ့ချက်တာဖြစ်တယ်။ဒါမဲ့လို့ဒီကယ်လီဖိုးနီးယားနယူးယောက်တို့တက်ဆတ်တို့ပြောမှဒီအင်ဒီယားနာမှာလည်းရှုစက်ရှင်းမတိုင်ခင်မှာရောက်လာတဲ့လူတွေလည်းတော့လည်းများပါတယ်။အဲ့ဒါတွေနဲ့ကိုလူတက်မယ်ဆိုလို့ရှိရင်တသိန်းနဲ့ထတောင်းကြုံနေပြီ။
ဒီ2000ကနေစလို့ရှိရင်ဒီ15နှစ်အတွင်းမှာလူကြီးရဟိုဘလောက်အထိအောင်ရာဂိုင်နှုန်းအရာပြောမယ်ဆိုရင်ဘလောက်ရာဂိုင်နှုန်းအထိတိုးလာတယ်လို့ဟိုသိရလဲခင်ဗျ
150ရာခိုင်နှုန်းလောက်တက်သွားတယ်လို့ကျွန်တော်ဆိုလို့ရမှာပေါ့လေဒီမှာဒီတိုင်းမှာကျွန်တော်တို့ဆက်တက်နေလဲဆိုလို့ရှိရင်အထူးသဖြင့် ထောက်ခုလောင်းလာနေစားတယ်ဆိုတော့အဲ့ဒါနှစ်တစ်ဆယ်အတွင်းမှာပဲဒီလောက်တက်လာတယ်ဆိုတော့အခုဒီမြန်မာနိုင်ငံအကြောင်းလဲအဲတမမလို့ရှိရင်လည်းဒီအာဒီနိုင်ငံတကာရေပေါ်လစီကိုကြည့်ပြီးတော့မှဒီတိုင်းပဲဆက်သွားမယ်ဆိုလို့ရှိတော်တော်လေးတက်သွားလာနိုင်တယ်အဲ့ဒါလည်းရှိပါတယ်။နှစ်ထောင်ခုနှစ်ကုနှစ်လောက်တုန်းကကြတော့လူဦးရေဘယ်လောက်ရှိလဲခင်ဗျာအဲ့ဒီအချိန်တုန်းကစကောက်တဲ့အချိန် ော့မှာ research မလုပ်တဲ့ချိန်မှာ P2, P3, P1 ဆိုမှသူတို့ခွဲထားတယ် P2 ကဒီ group processing လို့လည်းကျွန်တော်တို့အသိရတယ်အဲ့ဒါစတာသူတို့2006ခုမှာစတာဖြစ်တယ်အဲ့ဒီမတိုင်ခင်မှာဝင်လာတဲ့ဟာတွေကကျွန်တော်တို့ကျောင်းပြီးကျောင်းသားတွေမှာပညာတော်ပြန်လာတဲ့လူတွေပြီးတော့မှတချို့တွေကဒီ migrant asylees political asylees တွေ Guam Island နဲ့ပြီးတော့မှ India New Delhi လည်းဝင်လာတဲ့လူတွေပုံများပါတယ်
သူတို့ပြန်ဒီ1988ခုနှစ်နောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့အမေရိကန်မှာလာပြီးတော့အခြေချနေထိုင်တဲ့သူတွေဟိုတော်တော်များများရှိလာတာပေါ့လေဆိုတော့အဲ့ဒီလူတွေကဘလို့အကြောင်းတွေကြောင့်ဒီမှာရွှေ့ပြောင်းလာကြတာလဲဘာကြောင့်ဒီအမေရိကန်ပြည်ထောင်စုအနေနဲ့လဲအခုလိုမျိုးဒီလူတွေကိုလက်ခံခဲ့တယ်လို့သိရလဲခင်ဗျာ
ဒီကတော့ကျွန်တော်တို့သိတဲ့အတိုင်းပဲအများအားဖြင့်ကဒုက္ခတွေလေးဖြစ်တယ်ဒုက္ခတွေဆိုတာကဒီUnited Nations 1951 Convention criteria ကျွန်တော်တို့ကြည့်နေသလိုရှိရင်လူမျိုးတောင်းမဲ့ဖြစ်ဖြစ်ဘာသာရေးတောင်းမဲ့ဖြစ်ဖြစ်ဒီလိုမှနိုင်ငံရေးအမြင်ဒီလိုမှအဖွဲ့အစည်းတစ်ခုမှပါဝင်နေတောင်းမဲ့ဖြစ်ဖြစ်ကိုယ့်အတွက်မလုံခြုံမှုကိုယ့်ရဲ့နိုင်ငံအတွင်းမှာမလုံခြုံမှုလို့ခံစားရတယ်ဆိုလို့ရှိရင်တခြားပြည်ပမှာတွားပြီးတော့မှ International Protection ဒီ United Nations Protection ကိုရယူလို့ရပါလားအများအားဖြင့်ပေါ့လေအဲ့ဒီအနေပြီးတော့မှထွက်လာကြတာဖြစ်တယ်။အမေရိကန်နိုင်ငံကတော့ပြည်내တိုင်းမှာဒီ resettlement လုပ်တဲ့ချိန်မှာ long term protection လို့ခေါ်တဲ့ရေရှင်အတွက်ဒုက္ခသည်တွေကိုအကောက်ဝယ်ပေးတဲ့ဟာ policy တွေသူတို့ရယူလာတာကြားပါပြီ။အဲ့ policy တွေမှာပဲသူတို့ဒီဒုက္ခသည်တွေယူနေတာဖြစ်ပါလား။
မြန်မာနိုင်ငံကနေပြီးတော့အမေရိကကိုရွှေ့ပြောင်းလာတဲ့အထက်ထဲမှာဒါမြန်မာနိုင်ငံကဟိုလူမျိုးစုံတော်တော်များများပါပါတယ်အခုဒီကောက်ခံထားတဲ့စရင်အရာဆိုလို့ရှိရင်ဒီအမေရိကကိုရွှေ့ပြောင်းချစ်ချနေတိုင်းတဲ့အထက်ထဲမှာဘယ်လူမျိုးစုကအများဆုံးလဲခင်ဗျ
အများဆုံးကကရင်နဲ့ချင်းတွေဖြစ်တာပြီးတော့နောက်မှာတော့ဒီတချင်းရှမ်းတချို့ရပြီးတော့မမွန်ပြီးတော့မှတခြားလူမျိုးတွေလည်းပါတယ်ကျွန်တော်ဥပမာတွေလည်းပါပါတယ်အများအားဖြင့်ကသူတို့ကနိုင်ငံရေးအမြင်ကြောင့်ထွက်ပြလာတဲ့လူတွေတော်တော်လေးများပါတယ်
။အမေရိကကိုရွှေ့ပြောင်းချေချနေထိုင်သူတွေထဲမှာဒီအင်ဒီယားနာမှာကောလူကြီးဘယ်လောက်ရှိပါလဲ
။အင်ဒီယားနာမှာကျွန်တော်1000+ရှိပါတယ်။အခုကျွန်တော်တို့ကောက်ခတ်ချက်အရဆိုလို့ရှိ1000+ကဒီအင်ဒီယားနာပိုလစ်မှာဖြစ်တယ်။ပြီးတော့တခြားမျိုး Fort Wayne လို့ခေါ်တဲ့မျိုးမှာ5000+လို့ရှိတယ်။
ဆိုတော့ဟိုကျွန်တော်တို့သိသလောက်ဆိုရင်ပေါ့အခုလိုဒီအမေရိကန်ပြည်ထောင်စုကိုတခြားနိုင်ငံတွေကနေဒီစတင်ပြီးတော့ရွှေ့ပြောင်းဝင်ရောက်လာတဲ့မိသားစုတွေမှာဆိုရင်ဒါမိဘတွေပေါ့ဒါသူတို့တွေဆိုရင်လို့ရှိရင်ပထမမျိုးဆက်ပထမမျိုးဆက်မှာတော့တိတ်ပြီးတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့လုံနိုင်တာမျိုးမရှိဘူးလို့ကျွန်တော်တို့ဟိုအကြံပြင်းအပြင်သိထားတယ်ပေါ့လေဒီဟိုရွှေ့ပြောင်းချစ်ချသူတွေနဲ့ပါလာတဲ့တားသမီးတွေကြတော့အခါကြတော့ဒါသူတို့တွေအတွက်ကြတော့ပညာရေးကအများကြီးတော့အဆင်ပြေသွားပြီလေဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ကဆရာတို့အနေနဲ့တေချာကောက်ခံပြီးတော့ဒီသုတေသနလှုပ်ထားတာမျိုးရှိပါလားခင်ဗျဟ
ုတ်ကဲ့ဒီ Central Indian နဲ့ကျွန်တော်ကြည့်နေဆိုလို့ရှိရင်2005မှာ High School ပြီးသွားတဲ့လူတွေ150+ယောက်ရှိတယ်အဲ့ဒီတည်းမှာ83000ခန့်လောက်ကသူတို့ College ဝင်ဖို့ရသူတို့ကျန်ဆင်းထားတယ်အဲ့တော့တွေ့မယ်ဆိုလို့ရှိရင်ဒီ data ကိုယူပြီးတော့မှအမေရိကတနင်္ဂနွေလို့ရကျွန်တော်တို့ high school နဲ့ပေါ့ကျွန်တော်တို့တွေ့ချက်လို့ရပါတယ်400ပေါင်းဝကြီးလို့တော်တော်ရှိနေလို့ကျွန်တော်တို့ခံမှန်းတယ်အဲ့မှာ83000ခန့်တော့လို့တော့ဒီ college ကိုဝင်သွားမယ်လို့ကျွန်တော်တို့ပြောလို့ရမယ်ကျွန်တော်ခံပါတယ်ဟုတ်ကဲ့
တခြားဗမာန်ဖြစ်ဆက်ပြီးတော့ပြောချင်တာရှိပါသေးလေခင်ဗျအ
မေရိကန်နိုင်ငံမှာကျွန်တော်တို့အသေးကြော်ရောက်လာပြီးအဲ့မှာတော်တော်များများလူငယ်တွေဖြစ်တယ်အဲ့ဒီလူငယ်တွေကနေပြီးတော့မှတကယ်ပညာရေးဦးစားပေးပြီးတော့မှ investment လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုတကူအတွက်ဒီ family အတွက်တင်မကားပဲနဲ့ဒီ community အတွက်ကူညီတယ်မျိုးကူညီတယ်နေရာတည်တာမြန်မာနိုင်ငံအတွက်ပါလေကြားပြီးတော့မှ ပြပေးဆက်နိုင်တဲ့အလားအလာတွေပုံများလာမယ်လို့ကျွန်တော်တို့မြင်တယ်။အဲဒါကြောင့်ဒီပညာရေးမှာတကယ်ကျွန်တော်တို့ဦးစားပေးပြီးမှဒီမြန်မာပြည်သူပြည်သားတွေအမေရိကန်နိုင်ငံမှာနေချထားတယ်။ community တစ်ခုလို့ဝိုင်းဝန်းပြီးတော့မှကိုယ်အတူတူလက်တွဲဆက်လုပ်ဖို့ရကျွန်တော်ထိတ်ချင်ပါတယ်။
ကိုအောင်ရဲ့သူဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်အပြီးဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်ကတင်ဆက်ထားပါပါ။
မြန်မာနိုင်ငံမှာဒီနှစ်မိုးရာသီအဆက်မပြတ်ရွာတဲ့မုတ်တုံမိုးနဲ့မုန်တိုင်းကြောင့်နိုင်ငံတော်ဝန်ရေကြီးရေရှမ်းတဲ့ဒဏ်တွေကိုခံရပြီးချင်းပြည်နယ်မှာဆိုရင်မြို့တော်ဟာခါကိုတော့ပြောင်းရွှေ့ရမလို့ဖြစ်နေတာပါအခုလိုရေကြီးမြေပြုံမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘူမိသိပ္ပံအသင်းအတွင်းရင်မှုဦးစိုးသူရာထွန်းနဲ့ဆက်သွယ်မိမယ်ပြီးတင်ပြပေးပါမယ်မြန်မာတနင်္ဂနွေလုံးရေပေးတံခံရတဲ့နေရာမှာမြေပြိုမှုတွေကိုနေရာတော်တော်များများမှာတွေ့နေရပါတယ်ဒီထဲမှာဟာခါမှာကတော်တော်ထင်ထင်ရှားရှားကိုတွေ့နေရတယ်မြို့ပါရွှေ့ရမယ်အနေအထားဖြစ်နေတယ်လို့ပြောပါတယ်ဒီချိန်မှာအများကဒီဘူမိဗေဒပညာရှင်တွေရဲ့အကြံဉာဏ်တွေကိုလိုချင်နေပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘူမိဗေဒပညာရှင်တယောက်အနေနဲ့ပေါ့နော်ဘလို့အကြံဉာဏ်မျိုးပေးနိုင်ပါလဲ
ဟုတ်ကဲ့ပါခင်ဗျာအခုဖြစ်နေတဲ့ဒီရေကြီးတာရောတောင်တွေပြူတာရောအားလုံးကတော့သူရဲ့အဓိကအကြောင်းရင်းကတော့တကူတဲ့ဘက်ကိုမိုးရွာလုံးမှုများတာများတာပေါ့ဆိုတော့ဟိုကျွန်တော်ရေကြီးတာကိုတော့ခဏလေးထားပြီးတော့တောင်ပြူဒီပြူတာကိုပဲဦးစားပေးပြီးစဉ်းစားမယ်ဆိုရင်တောင်ပြူတဲ့ပိစာကနှစ်မျိုးရှိပါတယ်တကူကတော့ rain triggers ပေါ့ဒီမိုးရေခြင်းကနေပြီးတော့ဒီမောင်းခလုတ်ဖြိုးလိုက်တဲ့လိုမျိုးဖြစ်တဲ့အခြေအနေပေါ့နောက်တစ်ခုကတော့ earthquake triggers ပေါ့ငလင်းကြောင့်ပြူတာလည်းရှိပါတယ်ဆိုအဲ့နှစ်မျိုးနဲ့မှာကိုကတော့မိုးရေခြင်းကြောင့်ဖြစ်တာအားတော့ထင်ရှားနေတယ်ပေါ့ဆိုတော့ဟာခါကြတော့သူရဲ့နေသားရောဒီမိမနာသိမြင်နေသားရောအောက်ကန်ကြောက်နေသားရောကြောင့်ကဒီချင်းပြီးချင်းတောင်တန်းတစ်ခုလုံးကတော့တောင်ပြိုမြေပြိုမှုကဟိုဖြိုးဖြစ်စဉ်တစ်ခုလည်းဖြစ်တယ်ပေါ့ဒီလိုမိုးရေကြီးတဲ့ကာလတိုင်းမှာလည်းဖြစ်တတ်တယ်ခုနကငလင်းပြတော့ပြောရင်လည်းငလင်းငယ်လေးတွေငလင်းလက်လေးတွေအရယ်မကြာခဏလည်းလှုပ်တတ်တယ်ပေါ့ဆိုတော့ဒါကဖြစ်တတ်တဲ့တဘာဝပါအခုအချိန်ဒီမှာတော့ကျွန်တော်ဘူးမိသားရှိတော့ကတရားကိုဘယ်လိုမျိုးကောင်းအောင်လုပ်မလဲဘယ်လိုတတ်တောင်အောင်လုပ်မလဲဆိုရင်တော့ဒါကဟိုချက်ချင်းငင်းတီချားတဲ့လုပ်ငန်းမျိုးမဟုတ်ပါဘူးခင်ဗျာဆိုတော့သူကတီချားစဉ်းစားစီမံလေ့လာပြီးတော့မှဘယ်လိုမျိုးခြေနေရှိလို့ချင်းရင်တော့မြေပြိုတောင်ပြိုတတ်တယ်ဒီနေရာတွေကတော့နောက်ထပ်အနာဂတ်မှာဖြစ်နိုင်ရည်ရှိနေတယ်လက်တော်ဖြစ်နေတာလည်းဘယ်လောက်ထိထပ်ပြီးတော့ကြီးထွားလာမလားဒီလောက်မှပဲရက်သွားမလားဆိုတာမျိုးအစားအသေးစိတ်စဉ်းစားပေါ့နောက်တစ်ခုကတော့နောက်တစ်နေရာကိုထပ်စဉ်းစားမယ်ဆိုရင်နောက်တစ်နေရာမှာလည်းဘယ်လိုခြေနေရှိသလဲမကောင်းတဲ့ခြေနေရှိနေသလားသေးသားမြေပြိုမှုလေးတွေတော့ဖြစ်နိုင်နေတယ်ဆိုရင်လည်းဒါကိုကျွန်တော်ဘယ်လိုကာဝယ်မလဲဆိုတာတွေကိုဒီစိတ်ဒီလာမှဖြစ်ပါမယ်ခင်ဗျာ
အခုလောလောဆယ်ဟာခါဒေတာကန်တွေအတွက်သိတဲ့နာလေးတွေပေါ့နော်ဒီမြေပြိုတာနဲ့ပတ်သက်ပြီးတော့ဒီအရွှေပြောင်းတွေလောက်ရမယ်အကိန်ကျုံနေရတဲ့အချိန်မျိုးမှာသူတို့ဘာတွေလှုပ်တင်တယ်လို့အကြံပေးချင်ပါလဲ
မြေပြိုမှုတိုင်းကတော့သူကချက်ချင်းရုပ်တရည်ကြီးဖြစ်တဲ့သဘောမဟုတ်ဘူးခင်ဗျာသူ့မှာသင်္ကြန်ပြရမော့အစပြီးကနဦးချင်းနေလေးတွေပြတဲ့လက္ခဏာတွေရှိပါတယ်အထူးဖြင့်တော့တောင်ရဲ့အထက်ပိုင်းမှာဒီအကြောင်းလေးတွေအစပေါ်လာတယ်ဒီတောင်ကမာစုံနဲ့ဖလာမကမှာပေါ်လာတတ်တယ်ပေါ့အဲ့ဒါမျိုးလိုက်ပြီးတော့ကြီးတင်တယ်ဆိုတော့အဲ့ဒီနေရာမှာဟိုအဲ့လိုမျိုးအကြောင်းလေးရှိနေပြီဆိုရင်တော့ဒါချင်းနိုင်ကြီးကလမ်းများနေပြီပေါ့ရုပ်တရည်ကြီးလိုချသွားတဲ့သဘောမျိုးမရှိပါဘူးတကယ်ထုံးစံအရာလဲကျွန်တော်လည်လာခဲ့သမျှဟောတွေ့မြာရောအဲ့တော့ကျတော့နာကတ်တော်လကောင်းမကြခင်လက်တလို့ဆိုဖြစ်နိုင်ကြီးမျိုးရှိမရှိဆိုတာကိုလည်းလည်လာတယ်မှာတကယ်လို့အဲ့လိုမျိုးပဲနဲ့အခုပြူသွားတဲ့ခြေနေမှာပဲရက်သွားနောက်ထပ်တင်ငေတာမတွေ့ရဘူးဆိုရင်တော့ဒီအတွက်အရေးကြီးဆိုရင်ပို့တဲ့ရေးချီကိုစဉ်းစားဖို့အပိုအရေးကြီးပါတယ်ခင်ဗျာ
ဒီရွှေပြောင်းဝင်ရမယ့်နေရာအဲ့လိုရွေးချယ်တဲ့အခါမှာလည်းစနစ်တကျလောက်ရမယ်ဆိုတော့ဘလိုပုံစံမျိုးတွေနဲ့မြို့တည်တဲ့အခါမှာပေါ့နော်ဘာတွေကိုရွေးတင်ပါလဲဒီချင်းပြည်နယ်ထားကဒေတာလည်းငလင်းရဝင်းစုံတွေလည်းရှိတယ်နောက်ပြီးတော့တောင်တန်းတွေနဲ့မြေရဲ့အနေထားပေါ့နော်နည်းနည်းလေးအဲ့ဒါလေးရှင်းပြပေးပါလား
ဟုတ်ကဲ့ဟိုတာမန်ကတော့ရှင်းပါတယ်ကျွန်တော်ကတော့တောင်တန်းမဆောက်လို့ရင်းပြူဖို့ကြီးစားများတယ်ပေါ့တစ်ဖက်ကလည်းဟိုခုနပြောတဲ့ကြောက်မျိုးစားပါတယ်နောက်တစ်ခါသူ့မှာရှိတဲ့ねအကြောင်းနေပြည့်ရွေးတွေဒါတွေနဲ့လဲဆက်ဆက်တယ်ဆိုတဲ့အခါကျတော့နောက်နေရာတစ်ခုရွေးမယ်ဆိုရင်လဲကျွန်တော်တို့ကအဲ့ဓာဒီအားလုံးကိုသွားပြီးတော့လေ့လာတင်တယ်နောက်တစ်ခါလေ့လာပြီးတဲ့အခါမှာအပေါ်ရန်နေမဟုတ်ဘူးအထဲမှာသူကမြေအောက်ကြီးရာလဲအရေးကြီးတဲ့ထိန်းချုပ်တဲ့အချက်တချို့ဖြစ်နေပေါ့လေဒီမြေအောက်ကြီးကြောင့်လားဒီဆွားရဲ့အပေါ်မှန်ရှိတဲ့နှုံးမြေကြောင့်မြေကြီးရဲ့အင်းအားကိုရုပ်ရော်နေတာဆိုတဲ့အခါကျတော့မြေအောက်ကြီးကိုတိုက်တာတဲ့တွင်းငယ်လေးတွေပေါ့ဒါကိုကျွန်တော်က monitoring ဝဲလို့ခေါ်တာပေါ့စောင့်ကြည့်တဲ့နည်းနည်းတွေပါထည့်ပြီးတော့ဒါကိုလေ့လာသင့်ပါတယ်တစ်ဖက်ကလည်းတကယ်လို့ဟိုအသေးစားပေါ့ဒီမြေပြိုမှုကအနေရတော့ရှိတယ်ရှိပေမဲ့လည်း
ဒီနေရာနေရာကောင်းတယ်ပို့ပြီးတော့ခြေပြန့်လည်းရှိရဆိုရင်တော့သူ့ကိုကျွန်တော်တို့ကကာကွယ်တဲ့နီးလန်းနေအင်ဂျင်နီယာနီးလန်းနေရှိပါတယ်ဒါကတော့ဟိုအင်ဂျင်နီယာတွေကပို့ပြီးတော့တည်ပါတယ်တကယ်လို့ဒီနေရာမြေပြိုတတ်ပြီမဲ့လဲကာကွယ်ပြင်ဆင်နိုင်မယ်ဆိုရင်ပြင်ဆင်တို့ရတဲ့နေရာဆိုရင်ပြင်ဆင်တက်ပါတယ
်ဆိုတော့အခုဟာခါမှာမျက်မြင်ကြုံနေရတယ်ဒီမြန်မာနိုင်ငံမှာတော့ဒီလိုအနေအထားမျိုးကြုံရနိုင်တဲ့နေရာတွေပေါ့နော်ဘာလောက်များများရှိနေပါလဲ
မြန်မာနိုင်ငံတောင်တန်းထူထပ်တဲ့နေရာဆိုတော့တော်တော်လေးများပါတယ်ဒီအလယ်ပိုင်းမြင်းနေရဝမ်းမာတာဒီလိုမျိုးပြဿနာမရှိရပါတယ်တောင်တန်းရှိတဲ့နေရာတွေကလည်းများတဲ့ခါကျတော့ဒီလိုမျိုးဖြစ်တဲ့ဖြစ်စဉ်တွေကလည်းရှိလဲရှိခဲ့လို့ဒီအနေနဲ့လည်းရှိပါတယ်ဒါပေမဲ့တမန်အပြင်ပြောရင်ဥမာဆိုတော့ကျန်းကုန်းမြေမြေလိုနေရာမျိုးဆိုရင်ဖြစ်ခဲ့ပါတယ်သူကဖြစ်ရင်လည်းဘာကြောင့်အဓိကဖြစ်လဲဆိုရင်ကျွန်တော်တို့လုပ်တဲ့ဒီ infrastructure ပေါ့လမ်းတွေဒီဆောက်တဲ့နေရာမှာငကိုတဲ့ရတရားကိုပြုမဲ့နေရာကိုကျူတင်မကဝဲထားနိုင်ရလို့ဖြစ်တာပုံများတယ်ပေါ့ဒါပေမဲ့အခုလိုမျိုးမိုးရွာမှုတိတ်များလို့ပြောတာကျတော့ချင်းပြီတောင်တန်းအပြင်တခြားနေရာကတော့ကျွန်တော်တို့ဆွေးမိပူပန်တာကတော့ဒီမွန်ပြည်နယ်နဲ့တင်တားရီတိုင်းပေါ့အဲ့ဒီနေရာမှာရှိတဲ့ကြောင်မျိုးစားနဲ့မြေဒီလိုမျိုးစားကလည်းဒီလိုမိုးရွာကြီးရင်အကြီးစားပြူတာကြီးရှိပါတယ်ခင်ဗျာဒီလိုမှတ်တမ်းလည်းရှိတယ်လွန်ခဲ့တဲ့20လောက်အတွင်းမှာကိုပဲဖြစ်ခဲ့တဲ့အကြီးစားပြည်အနေကြီးရှိတော့အဲ့ဒီနေရာကြီးလည်းကျွန်တော်ဆွေးမိပါတယ်ခင်ဗျာ
ရေကြီးစားနဲ့ရေရှမ်းပြီးမြေပြိုတာနဲ့ပတ်သက်ပြီးတော့တခြားတွေ့နိုင်တဲ့အခြေအနေမျိုးတွေဘာတွေရှိပါသေးလဲ
ရေရှမ်းပြီးတော့ပြိုတယ်ဆိုရင်တစ်ဖက်ကတော့ဟိုကျွန်တော်ဒီမြေဝါကျုံပေါ့မြေဝါကျုံမှာကျတော့သူကဒီခုနပဲတောင်ပြိုတာတော့မဟုတ်ဘူးဒါပေမဲ့လက်ကမ်းပြိုတာပါဆိုတော့ဒီလိုကမ်းပြိုတာကလည်းမြေဝါကျုံကတော့နည်းနည်းလေးတော့ခြားနိုင်ရနဲ့စာရင်တော့ဒါကိုတွေ့တယ်တွေ့နေကြဒီလက်တည်နေကြတယ်ပေါ့ကမ်းပြိုတာတွေကလည်းဒီရဲ့ပိုင်းပေါ့ခုနပြောတဲ့မြေဝါပြည်အထက်ပိုင်းနဲ့တောင်တန်းဒေသပေါ့ဒါပေမဲ့ခုရဲ့ပိုင်းကျတော့မြေဝါကျုံမှာပုံများလာတဲ့ခါကျတော့အဲ့ဒါလည်းကျွန်တော်တို့ပူပါမှာလေအဲ့ဒါလည်းတတိထားတဲ့ DNA တစ်ခုပါ
အခုရေကြီးရေရှမ်းပြီးတော့ကဘာတွေပါမြေပြိုတဲ့ဒီ area မြေချောင်းနဲ့တခြားနေရာတွေမှာတောင်တူးတဲ့လုပ်ငန်းတွေဒီကဘာတွေအတူကိုမထိန်းနိုင်ပဲနဲ့ရှိနေတဲ့အနေအထားတွေအဲ့ဒါတွေကိုဘူမိရှုထောင့်ကနေနည်းနည်းပြောပြပေးပါဘာတွေလုံးတဲ့နေဆိုတာဒီမြေချောင်းတစ်လျှောက်တည်းမှာ
အဲ့ဒီအတွက်ကတော့တနင်္လာရှင်းကိုပူတည်ပြီးတော့စဉ်းစားမှာပါချို့နေရာတွေမှာတော့တောင်တူးတာကအနေနဲ့မရှိဘူးပေါ့တချို့နေရာတွေကျတော့ကျွန်တော်ဥမာမြေရင်းမြစ်နဲ့မြေကြောင်းဒီနေ့လို့ဌာနမျိုးပါဆိုရင်တမင်ကိုတောင်တွေကိုတူးပေးရတယ်ဘာလို့လဲဆိုတော့မြေထဲမှာအနေကြောင်းကိုများတော့မြေဒီသွားတဲ့လမ်းကြောင်းတွေမကောင်းတဲ့ကြောင်းကျွန်တော် river training လို့ခေါ်တာပေါ့ဒါလုပ်ရပါတယ်ဒါပေမဲ့တချို့နေရာတွေကျတော့အဲဒီတောင်တူးတာကခုနပြောတဲ့သဘောပေးရတဲ့နေရာကိုဆက်လာနိုင်တဲ့အနေအထားတွေရှိပါတယ်အဲ့တော့ကျွန်တော်ကတနင်္လာရင်းတနင်္လာချင်းမှာဒီလိုမျိုးလောက်တော့မယ်ဆိုတိုင်းကိုတော့အများအားဒါကျွန်တော်တို့ကသက်ဆိုင်ရာပညာရှင်တွေကိုတိုင်ပင်ဆွေးနွေးပြီးတော့လုပ်တယ်မလုပ်တယ်ဆိုတာကိုသက်ဆိုင်ရာဟိုဒေတာအကြီးကြီးတွေကလည်းတတိထားတယ်မှာဒါကိုသိထားပြီးတော့မှတိုင်ပင်ဆွေးနွေးပြီးလုပ်ရင်တော့ဒီကနေ့ဟိုရောနိုင်မှာဖြစ်ပါတယ
်ဘူမိပညာရှင်ဦးစိုးသူရထွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြပါမယ
်တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်ကတင်ပြပါမယ်
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီယာကျူဘာမျိုးတော်ဟာဗနာကအမေရိကန်တန်ယုံဖွင့်လှစ်ပွဲကိုတက်ရောက်ပြီးအမှားစကားပြောကြားခဲ့သလိုမရင်းတပ်ဖွဲ့ဝင်တွေအမေရိကန်အလံလွှင့်တင်တာကိုလည်းကြည့်ရှုပြီးအလေးပြုခဲ့ပါတယ်။54နှစ်ကြာနိုင်ငံတန်တမန်အဆက်ဆံပြတ်တောက်ပြီးနောက်အခုလိုနိုင်ငံတန်ယုံတွေအပြန်အလှန်ဖွင့်လှစ်ခဲ့တာပါ။ဆက်ဆံရေးပြန်လည်စတင်နိုင်တဲ့အတွက်လည်းနှစ်နိုင်ငံခေါင်းဆောင်တွေကိုဝင်ကြီးကယ်ရီကချီးကျူးပြောဆိုခဲ့ပါတယ်။အဲဒီအခမ်းအနားကိုနှစ်နိုင်ငံအစိုးရအဖွဲ့ဝင်ယာနဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်ခင်ဗျာ။အခုပတ်တွင်အီရတ်နိုင်ငံတွေကခတ်တက်ခဲ့ရေးသမားတွေကို IS အစွန်ရောက်အကြမ်းဖက်သမားတွေကဓာတ်ရုလက်နဲ့အုံပြပြီးတိုက်ခိုက်ခဲ့တယ်လို့ဂျာမနီဘက်ကပြောဆိုပြီးဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဗိုလ်တုံးနေက IS အကြမ်းဖက်သမားတွေနဲ့တိုက်ပွဲတွင် Card Bashman ကတိုက်ခိုက်ရေးသမားတွေဟာဓာတ်ရုလက်နဲ့အတိုက်ခိုက်ခံရတာကြောင့်ထိခိုက်ဒဏ်ရာရတယ်လို့ဒီခတ်တက်ခဲ့ရေးသမားတွေကိုလက်ကျင့်တင်ကြားပေးနေတဲ့ဂျာမနီကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲပေါ်ယုံကြည်စိတ်ချပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့ဒီလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုကင်းဖို့အတွက်မြန်မာအစိုးရနိုင်ငံရေးပါတီအရက်ဖက်အဖွဲ့အစည်းတွေလုံခြုံရေးတပ်ဖွဲ့တွေကငင်းငင်းချင်းချင်းပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်ကပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုကောင်းထက်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာတော့ Glenn Vonkelio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးအိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.